အခုတော့တောတာရှင်နေဆောင်မျောနေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့မီတာကတွေတိုးကောက်လိုက်တဲ့ကိစ္စပါနှစ်စဉ်လိုပဲဒီတအားကတွေအရှုံးပေါ်နေတာကြောင့်နဲ့နောက်ဒီတအားမရသေးတဲ့ဒေတာတွေမှာလျှက်စစ်မီရအောင်လို့ဆိုပြီးတော့ဒီလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကအခုလိုဒီတအားကတွေတိုးကောက်လိုက်တာပါဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြည်နိုင်ဆွေးနွေးမယ့်သူတွေကတော့ရန်ကုန်စောင့်ကြည့်အဖွဲ့တီထောင်သူဒေါ်ညိုညိုသိန်းယနေ့ခေတ်နိုင်ငံရေးသတင်းကြောင်နဲ့အယ်ဒီတာချုပ်ကိုသက်စင်နောက်ဒီဖြူစင်မြစ်တာပုဂ္ဂလိကဆေးရုံလုပ်ငန်းရှင်ကိုကျော်ကျော်ဝင်းတို့ဖြစ်ပါတယ်။ဆိုတော့တခြားဝင်ရောက်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်။အခုအရင်ဆုံးတော့ဆ ्याम မဒုံညူညူသိန်းအနေနဲ့ပေါ့လေ။ဒီလျက်စစ်တအားကတွေတိုးကောက်တဲ့ပေါ်သဘောထားလေးအချင်းချုပ်အရင်ဆုံးစပြီးတော့ပြပြပြရလား။ဟုတ်ကဲ့။ဟို
ကျမတော့လေဒီလီတာခါတွေတိုးလိုက်တဲ့ကိစ္စဟာပေါ့နော်။ဟိုတမ်းမှန်ကြည့်လို့ရှိရင်တော့အဲတဲ့ပုံမှန်ပေါ့ပုံမှန်တချို့ရပြောကြတယ်တလောက်တပေါင်းလောက်ပဲဟိုပူပေးရမှာပါဆိုပြီးတော့ပြောတယ်ပေါ့နော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမကဒါအမတန်ကိုပေါ့နော်တက်ရောက်မှုကြီးတယ်ဆိုတော့ပြောပြချင်တာပေါ့လေအဲ့တော့မိသားစုတစ်စုဟာတလောက်ကိုတပေါင်းလောက်ပဲပူပေးရရင်တော့မှအဲ့ဒီတပေါင်းဆိုတဲ့ပတ်စံကကျမတို့၅နှစ်ဆိုလို့ရှိရင်6သိန်းဖြစ်ပါမယ်လေအဲ့တော့6သိန်းဆိုလို့ရှိရင်ဒါအခြေခံရန်ကုန်မြို့မှာဆိုအခြေခံလူတန်းစားတက်ရောက်အတွက်ကတစ်နှစ်စာခင်းသိင်းနဲ့ဒီများလေပေါ့အဲ့တော့တလောက်တပေါင်းပဲပို့ပေးရရင်တော့မှာပေါ့နော်ကျမတို့ကဒါဆင်းရဲသားတယောက်ရဲ့ဟိုတနစ်စာထမင်းလို့ကိုဟိုကောက်ယူလိုက်တယ်ပြောပုတ်ထုတ်လိုက်တယ်လို့ဖြစ်သွားတာပေါ့နော်ဒါတပေါင်းပဲပေးရရင်ပေါ့နော်အဲ့တော့အခုတက်တဲ့နှုံးကပေါ့နော်ဒါကျမအချင်းချုပ်ပြီးပြောမယ်ဆိုလို့ရှိရင်ဒါကတပေါင်းပဲပေးရမှာမဟုတ်ဘူးပေါ့နောက်ပြီးတော့ဒီနေရာမှာဟိုပေါ့နော်များများသုံးတဲ့လူကများများပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလည်းဟုတ်မနေဘူးပေါ့နော်အော်ကျမတို့တေချာပြန်လေ့လာကြည့်တဲ့အခါမှာနည်းနည်းသုံးတဲ့လူကပို့ပေးရမှာဖြစ်နေတယ်ပေါ့ခုမှ unit 100လောက်ပဲသုံးတယ်ဆိုရင်တော့ဟုတ်တယ်2500လောက်ပဲပေးရတယ်ပေါ့နော်ဒါပေမဲ့ပုံမှန်မိသားစုတစုက unit 300 unit 500အဲ့ဒါသုံးတာပေါ့နော်အဲ့တော့ unit 300ဆိုလို့ရှိရင်ကျမတို့က18000ပို့ပေးရမယ် unit 500ဆိုလို့ရှိရင် 3000 ပို့ပေးရမယ်အဲ့တော့တနာကိုကျမတို့ကပို့ပေးရမယ်ဆိုရင်ကခုနအာ1000နဲ့ဆိုတာမဟုတ်ဘူးပေါ့နော်ပုံမှန်မိသားစုတစုကအာ18000နဲ့အဲဒီမဟုတ်3000ပို့ပေးရမယ်တော့ဒါပေမဲ့ပေါ့နော်ဥပမာလုပ်ငန်းရှင်တွေဥမာဖြင့် unit 1000သုံးနေဆိုရင် तू က4000ပဲပို့ပေးရမယ် unit 5000သုံးလို့ရှင် तू က2000ပဲပို့ပေးရမယ်ဒါကြောင့်မလို့ပေါ့နော်အခုပြောပြောနေကြတယ်ပေါ့နော်ဒါ lobby တွေပြောပြောနေကြတယ်ဟာစားတယ်ဆိုတော့ကျွန်မပြောတာပြောချင်တာပေါ့နော် unit ကျွန်တော်နည်းနည်းသုံးတဲ့လူကပို့ပေးရမှာဖြစ်ပြီးတော့များများသုံးတဲ့လူကနည်းနည်းပဲပို့ပေးရမှာဖြစ်တယ်ပေါ့နော်ဒါကြောင့်မလို့အခုပြောနေကြတာတွေတွက်နေကြတာတွေကမှားတယ်လို့ကျွန်မကလေဟိုများတော့ဖြစ်ပေါ့နော်အဲဟိုအစိုးရကိုကာကွယ်ပြီးတော့ပြောဆိုနေကြတဲ့ဟာတွေကဒါအထင်သွင်းမှားပြီးပြောနေတာဖြစ်တယ်လို့ကျွန်မပြောချင်တယ်ဒီဆိုကတင်းရသားပြည်သူလူထုအတွက်ကိုအမတန်မဟုတ်ဘူးပေါ့တက်ရောက်မှုကြီးတဲ့ဒါဆုံးဖြတ်ချက်ဖြစ်တယ်တလတပန်းလေးပို့ပေးရရင်တော့မှကျွန်မတို့ခလေးအယောက်350ရဲ့ပေါ့နော်ဒါစအုပ်ဖို့ပေါ့တနစ်စာစအုပ်ဖို့နဲ့ညီမျှတဲ့ပတ်စံဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ပါဆရာမ
တို့ဒါမလုတ်တင်တာမလုတ်တင်တဲ့ကိစ္စဖြစ်တယ်လို့ကျွန်မပြောချင်တယ်ပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့အခုတစ်ခါအလှည့်ပေးချင်တာကတော့ဒီကိုသက်စင်မှာကိုသက်စင်ရဲ့သဘောထားကိုသိပြစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာအဆက်30ချက်ရှိပါသေးဒီမီတာကတော့ပုံမြင်တဲ့ကိစ္စနဲ့ပေါ့နော်ပုံမှန်ပြောချင်တာကတော့ဒီအစိုးရနဲ့တိုက်သက်ဆိုင်တဲ့ကိစ္စပေါ့ဒီလိုမျိုးဒီအချိန်ခါပေါ့နော်နောက်ဆုံးစေရေခုပ်ပဲလင်းချတဲ့အချိန်မှာအစိုးရအနေနဲ့ဘယ်လိုဖြစ်ဖြစ်ဒါ political suicide တွေလို့ကြောင်းနေယူဆပါတယ်ဒါမလုပ်တဲ့အချိန်မှာဒီအချိန်မှာမလုပ်တဲ့မှာဒါကပမာဝန်ချက်ပါဒုတိယချက်ကတော့ပြည်လင်းနေတာမျိုးရှိတဲ့ကိစ္စပေါ့နော်ဒီကိစ္စကိုဟိုပြည်သူကိုယ်စားလေးရှိတဲ့ပြည်သူတော်မှာဆွေးနွေးမှုမရှိဘဲနဲ့အစိုးရအနေပြီးတော့ဒီလိုအာဏာရှင်ဆန်ဆန်မျိုးဒီလိုမျိုးဆုံးချက်ချပြီးဒီလိုထုတ်ပြန်တာဟာလည်းဒါမျိုးဒီလိုစီစဉ်နေစဉ်းစားနေစဉ်းစားနေဆိုလို့ရှိရင်တော့မသိတော့ဘူးလို့ထင်ပါတယ်နောက်တစ်ခုကတော့ဟိုနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်နိုင်ငံမှာကကက်တနာကအလုံးလမဲ့လောကအရန်တက်နေပါတယ်ဘူးချိန်မှာနိုင်ငံတိုင်းနိုင်ငံမှုလည်းမရှိဘူးနောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ဒုက္ခနာစာလုံးသားတွေကလည်းအခုချိန်မှာမတိမငင်းနဲ့တကယ်တော့တည်ငြိမ်ရေတော့ချေရလေတော့ထော့စကြရတဲ့အချိန်တွေလည်းမဟုတ်ပါဘူးဒီလိုအချိန်မှာပြည်သူဘုံတို့ဘုံဖြစ်စီအခြေခံလူရန်သားတွေဘုံတို့ဘုံဖြစ်စီမဲ့နောက်လေလက်သားတွေလူရန်သားတွေဘုံတို့ဘုံဖြစ်စီမဲ့ဒီလိုဆုံးဖြတ်ချက်က ဟုတ်ရှင်မထတဲ့ကျွန်တော်ယူဆပါတယ်လို့ညာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုသက်စင်ကျေးဇူးပါဆိုတော့နောက်တစ်ယောက်ကတော့ဒီလုပ်ငန်းရှင်တူပါကိုကျော်ကျော်ဝင်းပါကိုကျော်ကျော်ဝင်းရဲ့အနေနဲ့ဟိုဗာမြန်ပြောကြင်ပါလေခင်ဗျာ
ဟောဟုတ်ကျွန်တော်ကတော့ကိုကျော်ကျော်ဝင်းပါလုပ်ငန်းရှင်အနေနဲ့ပြောရင်ကျွန်တော်လုပ်ငန်းရှင်အနေနဲ့ကတော့ဟိုကျွန်တော်ကဒီနေရာမီးသွားတဲ့အတွက်ကျွန်တော်ဒီကြေကိုသုံးပြရတယ်ဒီကြေကိုသုံးတော့နိုင်ငံတော်လည်းတစ်နှစ်ကိုဆရာပြည်ရန်အောင်ဆုံးဖြတ်တယ်ဆိုရယ်ကျွန်တော်တော့နေဒီဒုညနာကိုလည်းလက်ခံနေတဲ့ပါပဲဘာကြောင့်လက်ခံနေပါလဲဆိုတော့ကျွန်တော်ဒီဇိုင်းနဲ့သုံးရမှဆိုရင်ကျွန်တော်လုပ်ငန်းတွေလည်းမကဲဘူးဆိုရယ်အားကြောင့်နောက်တစ်ချက်ကသူတို့ပြောရည်ရှိပါရဲ့ရှိကဒီ data ကနေလို့ကြည့်ဦးဆိုတော့ကျွန်တော်ကြည့်ရတယ်မှာတချို့ကြည့်ရတယ်မှာမီးလင်းတယ်မီးလင်းနဲ့ကြည့်ရတယ်မှာသူတို့ကအလင်းအောင်တက်ပဲတုံးနေရညာချင်းပိုင်းပဲအဲ့ဒီဆိုပုံပိတ်နေတယ်အဲ့ကျသူတို့တုံးနေရင်တော့ညာတော့ရင်ဆရာ unit ကိုပုံတုံးသူဒီကစစ်တာလဲလက်တန်းသားတွေပေါ့နော်ဆရာကွန်တုံးမဲ့ပညာဆိုတော့သူက unit 300လောက်ဆိုသွားတယ်အဲ့ကျတော့ခု unit ကျွန်တော်တို့ဒီအခုပြည်သူတဲ့ကျွန်တော်ခဏစင်တိုးလိုက်တယ်ခဏစင်တိုးလိုက်တဲ့ခါမှာဗာဖြစ်သွားလဲဆိုလက်တန်းကားပေါ့နော်လူလက်တန်းကားကတော့ပုံမှန်တဲ့သူတို့2000ကျော်လောက်တက်သွားလိမ့်မယ်3000တလောက် 3000 ကျဲဆိုတော့2000ကျ2000တက်တော့5000လောက်တော့ကျားလိမ့်မယ်အဲ့ဒါလဲသူချင်းချင်းချူတာပြီးသုံးတော့ရနိုင်လို့လုပ်ငန်းရှင်တွေပြောရင်တော့ကျွန်တော်တို့ကဒီတဲ့ဆန်တော့ကျွန်တော်တို့ကကိုပြောနေတာလက်စစ်မီးစီးတင်းကြီးဒီကနေ့ဒီနေ့ရစီခင်လေ။ဟိုပြရမယ့်ချိန်ဆိုလည်းတိတိကျကျပြည့်စီခင်လေ။အဲ့ဒါမျိုးဆိုရင်လည်းဒီစွာလည်းလက်ခံပါမယ်။ဒီနေ့လက်ခံပါ။တိတိငင်ငင်ပေါ့နော်။လက်စဆိုတာတကယ်ဖြစ်ပါပြီ။ဒီနေ့ငင်မိသက်ဆိုတာဒီကနေ့ပြင်နေဦးရ။လက်စထားပြီးတဲ့ဆိုတာဖြစ်ပါပြီခင်ဗျ။ဟိုအကြောင်းမျိုးကြောင့်ပြည့်မယ်ဆိုလည်းတိတိကျကျသတင်းလေးထုတ်ပြန်ပြီ။အဲ့လိုထုတ်ပြန်ပြရလို့ဆိုရင်လည်းဒီစွာလက်ခံပါ
။ဟုတ်ကဲ
့။လက်ခံပါ။အဲ့ကျသူတို့ဘယ်ချင်းပြည့်မယ်ဆိုတာဒီစွာဟုတ်ကဲ့လေဒီတော့အဲ့ဒီမှာဆိုရင်သူမတုံးမဲနေမှာအဲ့ဒီအစီအစဉ်ချောင်းချမယ်အဲ့ကအဲ့လိုမျိုးကတော့ကျွန်တော်ကတော့နဘာဘာသူ့ဟိုတခြားနိုင်ငံထက်တော့သူ့တိုးပေါက်တာတော့နည်းနည်းမြင့်သွားပါဗျာမြင့်သွားတော့အဲ့ဒီသူ့ကိုကျွန်တော်မြင်ရပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အစိုးရကတော့ပေါ်ဒီလက်ရှိမှာအိမ်တော်စု44ရာခိုင်နှုန်းပဲမီးရတယ်ပေါ့လေအဲဒါကြောင့်မလို့နောက်ဒီ55ရာခိုင်နှုန်း85နောက်2030လောက်မှာဆိုလို့ရှိရင်ဒီအလုံးမီးပေးနိုင်ဖို့ဆိုပြီးတော့ရည်မှန်းထားတယ်ဆိုပါတယ်ဆိုတော့ဒီလိုမီအခုလိုမျိုးမီတာကတွေတိုးောက်တာဟာအခုလိုမီးမရသေးတဲ့ပြည်သူတွေအတွက်ကောသတင်းကောင်းလားဆိုတော့နောက်အခုကြီးကျွန်တော်တို့တိုက်ရိုက်လေးလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့ပထမဦးဆုံးဆွေးနွေးပေးမဲ့ဆွေးနွေးပေးစီလိုတဲ့သူကတော့ကိုချင်းမြင့်ပါကိုချင်းမြင့်ပြောလို့ရပါပြီခင်ဗျဟုတ
်ကဲ့ဆရာကျွန်တော်တို့ကတော့ဒီနိုင်ငံတော်ကဒီကျွန်တော်တို့မျက်စိမီးကြီးတွေကိုတိုးမြင့်ောက်မယ်ဆိုတော့ကျွန်တော်တို့သဘောတူလက်ခံပါတယ်ဘာလို့လဲဆိုတော့ဒီတနေ့ကိုအရှုံးမြောက်များစွာပေါ်နေတယ်ဆိုတဲ့ပတ်စံတွေဟာပြည်သူပတ်စံတွေဆိုတော့ဒီပြည်သူအလုံးနဲ့ဆိုင်တဲ့ပတ်စံတွေဟာပြည့်စုံပြီးယူရတဲ့လူ90ရာခိုင်နှုန်းလောက်တာလင်းသူကဟိုကျွန်တော်တို့သာသာထိုးထိုးခံစားနေပြီးတော့လက်စစ်မယူနိုင်တဲ့90ရာခိုင်နှုန်းတော့ဒီကပြည်ပတ်စံတွေဟာတုံးနေရတဲ့သဘောဖြစ်တယ်တစ်ဖက်ဘက်ကနင့်လာနေတဲ့သဘောဒီညံ့တတနဲ့ကျွန်တော်အရှုံးမခံနိုင်တဲ့ဟောက်တဲ့နယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုစင်မင်းအောင်ဟိုပေါ့မြို့နယ်ကြောက်ကရွာဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ရွာတွေမှာဆိုရင်လေဒီကမ္ဘာပံနဲ့ကမ္ဘာပံနဲ့ကျင်းတဲ့ဦးစီးဌာနပေါင်းပြီးတော့လုပ်တဲ့ဒီ TTC စီမံကိန်းဆိုတာရှိတယ်ဗျ။အဲ့ဒီစီမံကိန်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီမီးတိုင်တွေကိုအများကြီးထောင်ရတယ်ခင်ဗျာ။မီးတိုင်တွေကို2030မှာတနိုင်ငံလုံးမီးလင်းရေးဆိုပြီးအစိုးရလုပ်ထားတာရှိတယ်ဆိုဒီအမျှော်မြင်နေနေပေါ့နော်။အဲ့ဒါမီးတိုင်တွေကွန်ကရစ်တိုင်တွေထောင်ရတာတွေရှိတယ်ခင်ဗျာ။ဒီဟာတွေကိုကျွန်တော်အခုဓာတ်တို့ဓာတ်ကတွေတို့ကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒါတွေကတကယ်ဟွာလုပ်ရင်တော့ဖြစ်တယ်လေလို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အခုမိဒီနာမှာရောက်နေတော့မိဒီနာမှာမီးခဏပြည့်တယ်ဗျ9နာရီလောက်ဆိုရင်ညဆိုရင်အဲ့ညနေခုမနက်ထားပေါ့နော်မနက်ထား9နာရီလောက်ဆိုရင်အများတန်းပြည့်တယ်ကျွန်တော်တို့2030မှာတနိုင်ငံလုံးမီးလင်းဟွာဖြစ်သေးဖြစ်နိုင်မှာမလားလို့ဒါပေမဲ့ဟုတ်ကဲ့ဒါကြည့်တော့ကောက်တဲ့ကိစ္စလေးနဲ့ပတ်သက်ပြီးပေါ့နော်။ဟိုဟာလောက်တော့တန်နေရတော့ဖြစ်နေကြရ
။ဟုတ်ကဲ့ဟုတ်ကဲ့အာကိုမျိုးဆွေလည်း line ပေါ်မှာရောက်နေပါပြီ။ကိုမျိုးဆွေဝင်ရောက်ဆွေးနွေးပြပါခင်ဗျာ
။အဲ့တော့ကျွန်တော်အဓိကပြောချင်တာကတော့ဗျာ။အခုလို့ဒီ 10cm ကနေတက်တာဟိုတော့ကျွန်တော်အနေနဲ့တော့အကောင့်ပြင်ပါလေ။ ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါပြမဲ့တစ်ခုပြောစရာရှိတာကကျွန်တော်တို့မြန်မာနိုင်ငံမှာဆေးဆရာသုံးဆွေးနေတဲ့ပြည်သူတွေဘက်ကကျွန်တော်ကြည့်ပြီးတော့အရင်ပြောမယ်ဆိုတော့ကျွန်တော်တို့ဒီဆေးဆရာတက်တောက်ဖို့ကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကကျွန်တော်တို့အများကြီးရှိတယ်ပေါ့ဗျဥပမာမီးစက်သုံးခါတည်းပြောရင်တော့ဒါတွေကချက်ပြောရင်တော့အများကြီးပဲနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဆေးဆရာဓာတ်အားမတည်ငြိမ်တဲ့အတွက်ပေါ့ဗျာဥပမာနော်မီးအမင်းစက်တွေသုံးရတယ်စစ်ပကတ်တွေသုံးရတယ်ဟုတ်လားဒီလိုမလိုအပ်တဲ့ပုံစံစီတွေရှိတယ်အဲ့တော့မီတာကမြင့်နေဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့ဟုတ်လားဒီပြည့်စင်မီအားမပြတ်တော့ဖို့ခုနကဒီမှာရှေ့မှာဆရာတွေဆွေးနွေးသွားတယ်လို့ပေါ့ဒီပြတ်တော့မယ်ဆိုရင်လည်းကြိုတင်ပြီးတော့အထူးအကျကျွန်တော်တို့ပြည်သူတွေကိုအကြောင်းကြားဖို့နောက်တစ်ခုကဒီပြည့်စစ်တာတည်ငြိမ်ဖို့ဟုတ်လားဘယ်နိုင်ငံမှာမှကျွန်တော်ရောက်ဖူးတဲ့နိုင်ငံတွေမှာခုနပြောသလိုမီးအားမြင့်စက်တွေစစ်ပကတ်တွေဆိုတာသုံးတယ်ဆိုတာမရှိဘူးဒီလိုကုန်ကျစရိတ်တွေကိုကျွန်တော်တို့ဟာလားမလိုအပ်တဲ့ဟာတွေကိုကျွန်တော်တို့ပြည်သူတွေဘက်ကသုံးစရာမလိုတော့ဘူးဆိုရင်ခုနကကျွန်တော်တို့ဒါတိုးကောက်တဲ့မီတာကတွေအပေါ်မှာကျွန်တော်တို့သုံးဆွဲရတဲ့ဒီလိုလားတဲ့ပစ္စည်းတွေအတွက်ကျွန်တော်တို့ကာဗာဖြစ်နိုင်တယ်လို့တော့ကျွန်တော်တို့မြင်တယ်နောက်တစ်ခုကကျွန်တော်ရှင်းမဆရာတယောက်ပြောတာနဲ့လည်းကျွန်တော်သဘောတူပါတယ်နောက်တစ်ခုကမြန်မာနိုင်ငံမှာအခုတရားစစ်တာသုံးဆွဲတဲ့ဟာကဗျ45ရာခိုင်နှုန်းလောက်ရှိတယ်ဗျမိပြရတဲ့ပြည်သူက55ရာခိုင်နှုန်းလောက်ရှိတယ်အဲ့တော့ဒီ55ရာခိုင်နှုန်းသုံးဖို့အတွက်နိုင်ငံတော်ရဲ့ဘတ်ဂျက်ကနေပြီးတော့ subsidy လိုရတယ်ဆိုတဲ့အခါမှာနိုင်ငံတော်ရဲ့ဘတ်ဂျက်ဆိုတာကအားလုံးနဲ့ဆိုင်တဲ့ဘတ်ဂျက်ဗျအဲ့တော့ဒီမိရတဲ့လူတွေအတွက်အဲဟလာဒီနိုင်ငံတော်ဘတ်ဂျက်က subsidy လုပ်တဲ့ကိစ္စကြီးဟလာကျန်တဲ့လူတွေအတွက်ဒါနစ်နာမှုဖြစ်တယ်အဲ့တော့ဒီဟာကိုဆန့်ကျင်တဲ့လူတွေအတွက်လည်းဒီကိစ္စကိုကျွန်တော်တို့ကစဉ်းစားဖို့လိုတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်နေပြီးတော့ဒီမီတာကတက်တဲ့ကိစ္စနဲ့နောက်တစ်ချက်ပြောချင်တာကကျွန်တော်တော့အကောင်းမြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မီတာကတက်လာလို့ရှိရင်အားလုံးကနေပြီးတော့အသုံးအဆွဲတွေရွှေ့တာကြတော့တယ်ဟလာဥပမာဆိုပါစို့ဗျာ LED တွေပို့သုံးလာမယ်ဟလာအာပါဝါ saving တွေပို့သုံးလာမယ်အဲ့ဒီတော့ကျွန်တော်တို့ဒီမီယာသုံးဆွဲမှုတွေကျလာမယ်ကျလာတဲ့အခါခုနကပြောသလိုကျန်တဲ့မသုံးဆွဲရတဲ့လူတွေလက်ထက်ဝင်ဆက်စီပြီးတွေရောက်လာမယ်ကျွန်တော်ကတော့ဒီအသုံးမြင်ပါတယ်ဒါနဲ့ပတ်သက်တော့ကျွန်တော်တော့ပဲဆွေးနွေးပြမှာနော
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာဝင်ရောက်ဆွေးနွေးပေးကြတဲ့သူတွေကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာဆိုတော့ဒီလောလောဆယ်မှာပေါ့လေဒီတစ်နှစ်ကိုဘီလီယံ6လောက်ဒီရှုံးနေတာကြောင့်ပေါ့ဒီရှုံးကိုထိမိအောင်ဟိုအခုလိုကောက်တာဆိုပြီးတော့ဒါအစိုးရပြောပါတယ်ဒါပေမဲ့လည်းဒီပြည်သူတွေကပေါ့နော်ဆိုတော့ဒီမီတာခိုးသုံးတဲ့ကိစ္စတွေနောက်ဒီမီတာ box တွေကိုတက်တိုင်ထိတ်မှာဟိုတင်ထားတဲ့အခါကျတော့ဟိုမီတာလာဖတ်တဲ့သူကလည်းဟိုအမှန်ဖတ်သွားလားအမှန်ဖတ်မသွားဘူးလားဆိုတာကိုလည်းဘယ်သူမှမသိနိုင်ဘူးနောက်တစ်ခုကဒီပျောက်ဆုံး unit တွေပေါ့လေစနစ်တကျမထိန်းသိမ်းနိုင်တဲ့အတွက်ဒီပျောက်ဆုံး unit တွေကိစ္စတွေလည်းရှိတယ်ဆိုတော့ဒါတွေကိုအလေအလွတ်မဖြစ်အောင်လှုပ်ပေးဖို့လိုမယ်ဆိုပြီးတော့လည်းပြောတာမျိုးတွေရှိပါတယ်ဆိုတော့ဒီအစိုးရကဘာကြောင့်မီတာကားတွေကိုတိုးကောက်ဖို့တိုးကောက်တယ်ဆိုပြီးတော့ပြောတဲ့အခါမှာအဓိကကတော့ငွေရှုံးနေတာကြောင့်နောက်တစ်ခုကလူတွေအားလုံးမီးပေးနိုင်ဖို့အတွက်အခုလိုလှုပ်တာလို့ပြောတယ်ဆိုတော့အစိုးရဘက်ကဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ကြတော့တိတိကျကျဟိုပြောသွားတာမျိုးကျွန်တော်တို့မကြားပါဘူးဆိုတော့ဒီအစိုးရရဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ဘလောက်အထိတိတိကျကျလုပ်ပေးဖို့လိုအပ်မယ်လို့ထင်ပါလဲအာဒေါညိုတင်းပြပြပြပါခင်ဗျာ
ဟုတ်ကျမလေးဒီကလော့ရဲ့ဝန်ကြီးနဲ့ဒီလျှက်စစ်ဝန်ကြီးနဲ့အင်တာဗျူးတစ်ခုဖတ်လိုက်ရတယ်ပေါ့နော်အဲ့တော့ဝန်ကြီးကခုနကကိစ္စလေးပေါ့နော်ဒါမေးတာပေါ့မေးခံရတာပေါ့ဝန်ဆောင်မှုတိုင်းမှာဘလို့တာဝန်ယူလဲထအားမပြတ်ကိုတာဝန်ယူလားဝန်ဆောင်မှုတွေဒီထက်ကောင်းလာမှာလားဆိုတော့သူကရှင်းရှင်းနဲ့ပြေသွားတယ်ဒါလေးအလုံးအမမခံနိုင်ပါဘူးကြည့်ဆိုပြီးပြတ်သားတာတွေတော့ပေါ့နော်အဲ့တော့ဟိုကျမတို့ပြောချင်တာကဒီ55ရာခိုင်နှုန်းကိုဒီလိုတိုးကောက်လိုက်ခြင်းအပြင်55ရာခိုင်နှုန်းကမီးလင်းလာမယ်လို့ဘယ်သူကမှအာမမခံထားပါဘူးအာမခံချက်ကျမတို့တစုံတရာအခုတည်းအစိုးရစီကမရသေးပါဘူးတကယ်လို့ဒီလိုမျိုး55ရာခိုင်နှုန်းကိုတိုးကောက်လဲလို့55ရာခိုင်နှုန်းကမီးရလာမယ်ဆိုလို့ရှိရင်တော့ဒီ55ရာခိုင်နှုန်းကလည်းပျော်မှာပဲကျမထင်တယ်ဘယ်သူမှမပြောပဲတော့မနေဘူးပေါ့နော်ဒါပေမဲ့ထက်တာကအစိုးရစီကကျမတို့အခုချက်တိအဲ့ဒီအာမခံချက်မရဘူးပေါ့နော်အဲ့တော့ကျမဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့လွှတ်တော်တက်တန်းလုံးလားပေါ့နော်ကျမအကြောင်းလေးပြန်ပြောချင်တယ်ဒါကြန့်ခိုင်ရေးပါတီပေါ့နော်ဒါပြီးခိုင်ချိုးလက်ထက်မှာ2017-18လောက်မှာဒီလိုပဲပြောခဲ့တဲ့တရားစီရင်ဌာနဒီလိုပဲသူတို့အရှုံးတွေပေါ်နေတဲ့ဘီလီယံ300လောက်စိုက်နေရတယ်ဒါကြောင့်မလို့တို့ကမှဖြစ်နေဆိုလွှတ်တော်ကသဘောမတူခဲ့ဘူး။လွှတ်တော်ကဘာကိုထောက်ပြခဲ့လဲဆိုတော့ပျောက်ဆုံးရှင်နေတဲ့အဲ့ဒီအချိန်တော့ဒေတာချစနစ်တကျတွက်လိုက်တဲ့အခါမှာခုနလိုပေါ့နော်ဒါအကျဉ်းပြောင်းဝင်နေနေပေါင်းပြီးလုပ်တာကြီးပေါ့နော်ဒါအစိုးရတိုင်းကနေမှဒါဒီလုပ်ငန်းတုံးကြီးထားတာကြီးပေါ့နော်အဲ့တော့တနိုင်ငံလုံးမှာအဲ့ဒီလိုပေါ့နော်ခိုးတုံးတဲ့လူတွေအဲတချို့ရှိနေကြတယ်ဒါအဲ့ဒီ ประมาณนะฮะเปี่ยวซงชูเนี่ยประมาณนะก็อะไรเฉยๆว่า90ยาไกลงชื่อเนี่ยแหละอะแล้วไอ้90ยาไกลงกูวินิจฉัยฐานะอันนี้ตุ๊ดๆเสียสนิทกระจ่าปอเนาะลงไหนเนี่ยอนิจาดีนี้ขึ้นมาสมมุติชิงยောက်ไปล่ะปอเนาะปีแค่แต่เจ้ามา5นิดกูเปลี่ยนขึ้นไล่တော့ดีนี้ที่วินิจฉัยฐานะก็ไอ้เปี่ยวซงชูเนี่ยที่ประมาณไหนๆเนี่ยไกลจอยไหนน่ะไม่ใช่เว้ยเนี่ยปอเนาะอล้วยตะกูเว้ยกูใส่เนี่ยได้ปะสันกูปิดูๆโตไปสิสิสุบิแล้วรู้สิอ่ะอล้วยตะกูแต่พี่โตอยู่ไล่แต่สินค้าเช็คก็တော့จม้าก็นี่บลูมานี่โหอั้นอ้ออ่ะล่ะป่ะเนาะอั้นอ้ออ่ะแหละอ่าโจดิที่เพิ่นมาไปอ่ะแหละไอ้ปะสันไปอ่ะแหละปะสันก็รู้ลูกดิเสียอยู่ไล่เนี่ยสุดแล้วสินค้าเช็คก็อุชุบตูโหป่ะเนาะโหทับแม่แต่อุชุบตูဆိုလို့ရှင်ဒါမျိုးမစင်းစားတဲ့လို့ป่ะเนาะจม้าก็ဒီလိုမျိုးပြောခြင်းနဲ့ป่ะเนาะဘာကြောင့်လဲဆိုတော့ဒါပြီးခိုင်ကျိုးလက်ထက်มาတောင်မှမလုံရေးခဲ့တဲ့ကိစ္စကိုအခုပြည်သူအစိုးရဖြစ်တဲ့အချိန်မှာပေါ့နော်ဘာကြောင့်အခြေခံလူတန်းစားကိုကြီးကြီးကျယ်ကျယ်ထိခိုက်မယ်ပေါ့နော်ကိစ္စကိုလုံးဝတာလဲပေါ့နော်ကျွန်မဘလို့မှဟိုနားမလည်နိုင်ဘူးပေါ့နော်
ဟုတ်ကဲ့ပါဆရာမဟုတ်ကဲ့ဒါအပြင်ပေါ့လေအဲဒီမီတာကကိစ္စရင်းနဲ့ပတ်သက်ပြီးတော့ဧပြီလကုန်ပိုင်းကကျင်းပတဲ့ဒီပြည်အောင်စုလွတ်တော်အစည်းအဝေးမှာပေါ့ရက်စင်းနဲ့စွန့်ရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့သူတို့ဝန်ကြီးဌာနရဲ့ဝင်ဆောင်မှုတွေကတော့ကမ္ဘာနိုင်ငံကြီးတွေထက်တောင်မှတာလွန်သေးရဆိုပြီးတော့ဒီဖြည့်ရှင်းချက်ပေးပါတယ်ဆိုတော့နားထောင်ကြည့်ပါခင်ဗျအ
ခြားနိုင်ငံတွေမှာလျှက်စစ်တပ်အမပြတ်တောက်ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာလျှက်စစ်တပ်အပြတ်တောက်သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ငံပိုင်းတော်ပြန်မရဘဲနဲ့ရက်တောင်ကြာပါတယ်အမေရိကန်နိုင်ငံမှာဒါအပြတ်တောက်သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာလျှက်စစ်တပ်အပြတ်တောက်မှုဖြစ်ပေါ်တဲ့အချိန်မှာရည်ရည်ရက်ဆိုတရက်တွင်းမှာနိုင်ငံပိုင်းနဲ့2နာရီ3နာရီတွင်ပြန်ရတဲ့အောင်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နိုင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့စင်ကာပူမှာတော့ဟိုကျွန်တော်လည်းမပြောတတ်ဘူးပေါ့လေဆိုတော့အမေရိကန်မှာတော့ကျွန်တော်တို့နေခဲ့တဲ့တတန်းတစ်ချောင်းမှာအဲခုနလိုသဘာဝဘေးအနေရဖြစ်တဲ့ဒီနှင်းမုန်တိုင်းနောက်ဒီမိုးချိုးမုန်တိုင်းနောက်ဒီတော်မီလောင်နဲ့ဒေသတကွိုက်မှာတော့ဒါလူတွေအများပြားထောင်နဲ့သိထောင်တောင်းချီပြီးတော့ဒုက္ခရောက်ကြတယ်အဲ့လိုအခြေအနေမျိုးမှာတော့ဒါမြို့ဝါပြတ်သွားတာဟုတ်မြို့ဝါပြတ်တဲ့အခါကျတော့လျှက်စစ်မီးတွေကတော့အဲ့လိုဟိုချုပ်နေရာတွေမှာလည်းလနဲ့ချီပြီးတော့ပြတ်တာမျိုးတွေရှိပါတယ်ဆိုတော့တာမန်အခြေအနေမှာတော့နှစ်ပတ်မဟုတ်ပါဘူးကျွန်တော်တို့နှစ်နာရီလောက်တော့မှဟိုပြတ်ဖို့ဆိုတာမျိုးကျွန်တော်တို့အင်မတန်ကိုကြုံခဲ့ပါတယ်ဆိုတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဘယ်တော့အောင်ဟိုနှစ်နာရီကြာကြာမီးပြတ်ခဲ့လဲဆိုတော့မမှတ်မိပါဘူးဆိုတော့အဓိကကျွန်တော်ပြောချင်တာကတော့အခုလိုဝင်ကြီးတဦးရဲ့အတွက်အချက်ပေါ့လေဒီဝင်ကြီးတဦးရဲ့အတွက်အချက်ဟာဘလောက်ထိအောင်ဟိုအမှန်အကန်ဒီပေါ်မှာအခြေခံပြီးတော့ဒီအခြေအနေမှန်တွေကိုသုံးသပ်ဖို့လိုရလို့ထင်ပါလဲဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတက်စင်သုံးသပ်ပေးပါအောင်ခင်ဗျအ
ခုပြောနေဆိုရင်ကြာအမှန်တကယ်ပြောလို့ရှိရင်ဒီကိစ္စကြီးကစစ်တော်မှာပြောမယ့်ကိစ္စစစ်တော်မှာဒီပိတ်လို့မကြည့်ရဖြစ်ပါလေဆိုတော့ဝင်ကြီးတို့ရဲ့စကားတွေကိုလည်းစစ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဒါကိုပြန်ပြီးတော့နေဆုံးထုတ်ရမယ့်အခြေအနေပါအခုကကျွန်တော်တို့ကနေရာလွဲပြီးပြောနေရတဲ့အခြေအနေဖြစ်သွားတယ်ဆိုတော့ပြောချင်တာကကျွန်တော်တို့55ရာခိုင်နှုန်းသောလူတွေကနေပြီးတော့ဒီလိုဟိုတော့အားလုံးကို55ရာခိုင်နှုန်းလူတွေကိုမျက်ကွယ်ပြုပြီးတော့ကျွန်တော်တို့ကအခွင့်အရေးစံစံတော့ဖြစ်နေတဲ့ကိစ္စကလည်းဒါလည်းမှားယွင်းတဲ့တိုးဆုံမှုပါမှားယွင်းတဲ့ချက်ချက်မှုပါအမှန်ပြောလို့ရှိရင်ကျွန်တော်တို့ကတိုင်းတစ်ပြည်လုံးကကျွန်တော်တို့ကအခွန်ပေးထားရပါတယ်ကျွန်တော်တို့အရင်အစိုးရလက်ထက်အရင်အစိုးရလက်ထက်တည်ချက်စာလို့ရှိရင်ဒါကျွန်တော်ဒီဘက်အစိုးရလက်ထက်မှာကျွန်တော်အခွန်ပူပေးရပါတယ်ဒါအားလုံးပြီးပါတယ်ဆိုတော့ကျွန်တော်အခွန်တွေပေးထားတယ်ဒီအခွန်တွေကိုအစိုးရကိုယ်တိုင်ကဒါ manage လုပ်ရပါတယ်သူကဘယ်သက်ဆံကိုပတ်စံဘယ်လောက်ရှိပြီးဘယ်ခန္ဓာတွေမှာဘယ်လိုသုံးရလဲဆိုတော့သူကစီစဉ်တွက်ချက်ရပါတယ်စီမံခန့်ခွဲရပါတယ်အဲ့လိုမလုပ်နိုင်မင်းနဲ့အဲ့လိုလုပ်တာကိုလည်းကွန်လင်းနေတာမျိုးရှိအောင်မချပြပဲနဲ့နောက်တစ်ခုကအချို့နေရာတွေမှာမလို့အဖင်းနဲ့ပူတုံးတဲ့ကိစ္စတွေမှာလည်းလွှတ်တော်မှာလည်းပြန်ဆွေးနွေးခွင့်မရှိတဲ့သူလည်းမင်းသားမှုမရှိတဲ့အခြေအနေမှာဒီကိစ္စမှာဒီအကုန်လုံးပြည်သူတွေရဲ့ခေါင်းပေါ်ပုံချပြီးတော့ပြည်သူချင်းညှိနှိုင်းပြီးတဲ့ကိစ္စကလည်းမဖြစ်တဲ့ကိစ္စပါတကယ်တော့ဆိုရင်ဒီကိစ္စဒီလိုဖြစ်လာတဲ့ဟာလွှတ်တော်ကိုယ်စားလှယ်တွေလည်းရှိနေတဲ့လွှတ်တော်အမတ်တွေရဲ့တာဝန်ပါသူတို့ကဒီဆိုးရတာဒီလိုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကချက်ကန်ဘယ်လန့်လုပ်ရမှာဒါပြည်သူတွေတာဝန်ပေါ့ပြည်သူတွေကနေရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်တွေလုပ်ရမယ့်တာဝန်ပါဒီကိစ္စကိုပြည်သူ့ကိုယ်စားလှယ်ကမျက်ကွယ်ပြုပြီးတော့မသိရအောင်ဆောင်ပြီးကျွန်တော်တို့ပြည်သူတွေပေါ်မှာဒီကိစ္စပုံချတာလည်းဒါကအစိုးရနဲ့တက်တော်ဆိုင်မှာရှိနေတဲ့ဒါပွန်လင်းမြင်တာမျိုးမရှိတဲ့ချက်ကန်တရက်စမရှိတာပိုပေါ်လင်းပါတယ်ဒါကြောင့်မလို့ဒီကိစ္စကိုလွတ်တော်ကိုယ်စားလှယ်ကျွန်တော်ရွေးချယ်ထားတဲ့လွတ်တော်ကိုယ်စားလှယ်ကအလေးနဲ့ထားဒီကိစ္စကိုထုတ်ပြန်တယ်လို့ထင်ပါတယ်ဒီလိုမလုပ်လို့ရှင်တော့ကျွန်တော်တို့ပြည်သူတွေကြားထဲမှာအချင်းဆွေးဝါးကွဲပြီးတော့ပြဿနာတွေပိုကြီးလာတာပဲလို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဒီရပိုင်းအတွင်းလေးမှာပဲပေါ့လေကျွန်တော်ထင်တယ်ပြီးခဲ့တဲ့ ရက်ပိုင်းလေးအတွင်းမှာပဲဒီဒေါက်တာထွန်းနိုင်ကနေဘဲပေါ့လေဒီရုပ်မြင့်တရားတစ်ခုဒီတွေ့ဆုံမေးမြန်းခန်းအတွင်းမှာပေါ့ဆိုတော့အခုလိုမီတာကတွေဟိုဟိုတက်လဲရတဲ့ကိစ္စอ่ะပေါ့လေဒါလူတွေကဟိုးတော့အတိုင်းဟိုအယိုးဆွဲနေတာပေါ့ဆိုတော့ socialist ခေတ်တုန်းကတော့ဟိုနိုင်ငံတော်ကပဲဟိုအကုန်ကြခံပြီးတော့လုပ်ပေးမယ်ဆိုတဲ့အနေထားနဲ့အယိုးဆွဲနေတာကြောင့်ပေါ့လေအခုလိုမျိုးမီတာကတွေတိုးကောက်တဲ့ကိစ္စဟာဟိုတိုးကောက်တာနဲ့ပတ်သက်ပြီးတော့သူတို့တွေကတိတ်ပြီးတော့သဘောထားဟိုမကြည်လင်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာမျိုးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စတွေဟာဒီလိုတာဝန်ရှိတဲ့ဝန်ကြီးတယောက်အနေနဲ့ပေါ့လေဟိုခုနလိုပဲထပ်ပြီးတော့ပြောရရင်တော့ဝန်ကြီးဌာနရဲ့ဒီဝန်ဆောင်မှုအပိုင်းကိုအဓိကထားပြီးတော့ဒါသူတို့အနေနဲ့ခုနလိုပေါ့ကိုခေါ်လာရီလည်းပဲခုနဆွေးနွေးသွားပါတယ်ဒါဟိုပတ်စံပေးရတဲ့ဟာတော့ဟိုတိတ်ပြီးတော့အဓိကမကြောက်ဘူးဒါပေမဲ့လည်းဝန်ဆောင်မှုအပြည့်အဝရကျင်နေဆိုတာမျိုးပြောသွားပါတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးသက်ဆိုင်ရာဝန်ကြီးဌာနဝန်ကြီးတွေအနေနဲ့ခုနလိုပေါ့လေဟိုပြည်သူနဲ့အပေးယူလုပ်ရတဲ့အခါမှာကိုယ့်ရဲ့ဝန်ဆောင်မှုအကြောင်းနားလည်ဖို့ဟာဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲဆရာမတော်ညွညွတင်ဆွေးနွေးပြပါခင်ဗျာ
တော်ရင်တော့ဘာလို့ကျမတို့ဒီရပ်သားဆိုတာလက်ထက်မှာဝင်ကြီးအများစုကဒါဒီ politician တွေမဟုတ်ကြဘူးလေမဟုတ်ဘဲနဲ့ဒီဘက်ကအရက်ဘက်ကလာတဲ့ပေါ့နော်ဟိုပညာရှင်လည်းမဟုတ်စီးပွားရေးလုပ်ငန်းရှင်လည်းအမဟုတ်ပေါ့နော်အဲ့ဒါမျိုးပေါ့နော်ဂျားပေါ့ဂျားကြအာလူမျိုးတွေဖြစ်လာတဲ့အခါကျတော့အာသူတို့တော်တော်များများကပြည်သူလူထုနဲ့မနှိမ့်ဆက်ကြဘူးပေါ့နော်တကယ်အထူးသဖြင့်အခြေခံပြည်သူလူထုနဲ့မနှိမ့်ဆက်ကြဘူးအဲ့တော့အခြေခံလူသားစားနဲ့ဝေးတဲ့အခါကျတော့သူတို့သုံးချက်ချက်တွေသူတို့ပြောဆိုချက်တွေဟာဟိုကဘာကျော်ဟာတာတွေလို့တစ်ခါပြန်ဆိုင်ဖြစ်နာပေါ့နော်ခုနကဒုဝင်ကြီးပြောတဲ့ခုနကဖွင့်ကြတဲ့ဟာမျိုးလို့ပေါ့နော်အဲ့တော့ဟိုတမကတော့လေဒီနိုင်ငံတိုင်းမှာပေါ့เนาะဒီဝင်ကြီးတွေကိုခန့်တဲ့နေရာမှာပေါ့เนาะတခြားနိုင်ငံတွေမှာဘယ်လိုခန့်လဲဆိုတော့ကျွန်တော်ကပြန်ပြီးတော့လေ့လာသိချင်တယ်ပေါ့เนาะဘယ်လိုလူမျိုးတွေဝင်ကြီးဖြစ်လဲပေါ့เนาะအဲ့တော့အဲ့ဒါကိုပြန်ပြီးတော့အစိုးရအနေနဲ့ပြန်စဉ်းစားတင်တယ်ဒါပေမဲ့အခုကတော့တော်တော်တော့နောက်ကျနေပြီပေါ့เนา
ะဟုတ်ကဲ့ပါဆိုတော့အခုလိုမျိုးပေါ့လေဒီမီတာကတိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တချို့တွေကလည်းမကြက်ကြဘူးတချို့တွေကလည်းပဲအဲခုနလိုပေါ့ဒီအစိုးရဘက်ကဝန်ဆောင်မှုအပြည့်အဝလိုချင်ပါတယ်ဒါပေမဲ့လည်းပဲတချို့တွေကြတော့လေမီတာကကောက်တဲ့နေရာမှာဘလို့ပုံစံမျိုးနဲ့ကောက်လဲဆိုတာကိုအကြံပေးတဲ့သူတွေလည်းရှိပါတယ်ဒီကြံကြီးမျိုးကဥကျော်လင်းပေးပို့ထားတဲ့အတန်ဖိုင်ကိုဖွင့်ပြပါရစေခင်ဗျာ
လက်စစ်မီတာကဒီဈေးတက်တဲ့နာသဘာဝကျသလိုဈေးလဲခစ်စနစ်နဲ့လျောညီတာမှုမမှားပေမဲ့တက်ယူပုံတက်ယူနည်းကတော့မှားယွင်းနေပါတယ်မှားခဲ့တာကတော့ကုန်စည်နှုန်းတက်သလိုတဖြည်းဖြည်းတရရတက်ရင်လူတွေခံစားနိုင်ပေမဲ့ခုလိုတရားရခိုင်နှုန်းတက်ပုံတက်နည်းကတော့မှားယွင်းနေပါတယ်အမှန်ကတော့ရင်းစိုးအဆက်ဆက်ကလေးကတစ်နှစ်ကို100ရာခိုင်နှုန်းလောက်ပုံမှန်တက်လာခဲ့ရမယ်ဆိုရင်အခုကောက်တဲ့နှုန်းနဲ့မနေရရှိမှာဖြစ်တဲ့ပြင်ပြည်သူလူထုအပေါ်လဲဝင်တော့ဘုံမဖြစ်ပွားနိုင်ပါဘူးအစိုးရကလည်းစိုက်ထုတ်ချခံစရာမရှိလို့ယခုတည်းလျှက်စစ်ကဏ္ဍမှာပုံပြင်းရင်းနှီးမြှုပ်နှံနိုင်ခဲ့မှာပါရွှေတစ်ချပ်သားကို400လောက်ချိန်နှုန်းနဲ့ပေးခဲ့ရတဲ့တယူနစ်ပြ60နဲ့မီတာထိမ့်သိမ်းစောင့်ရှောက်ကငွေတစ်ချပ်ဟာကုတက်ယူနှုန်းတဲ့9000မှ10000အထိအပိုပေးခဲ့ရတာဖြစ်ပါတယ်အခုလက်ရှိအချိန်မှာကုန်စည်နှုန်းနဲ့အရာရာအဖက်ဖက်ကကမောက်ကမမဖြစ်ရအောင်ထိမ့်သိမ်းခြင်းနဲ့ဆိုရင်ယခုတက်ယူနှုန်းကိုပဲယခုဒီချိန်မှာ90ရာခိုင်နှုန်းတက်ပြီး2020ရွေးကောက်ပွဲအပြီးမှာ90ရာခိုင်နှုန်းတက်ရင်တိတ်မတိတာတဲ့အပြောင်းလဲဖြစ်သွားနိုင်မှာပါရှေ့လျှောက်ပြီးလဲတစ်နှစ်ကို100ရာခိုင်နှုန်းနဲ့သာမတိမတာတိုးပြီးကောက်တင်ပါလေဗျာ
ဒါကတော့မီတာကားတွေကိုဟိုဘယ်လိုမျိုးတိုးပြီးတော့ကောက်မယ်ဆိုလို့ရှိရင်အားလုံးအတွက်အဆင်ပြေနိုင်မလဲဆိုတဲ့နီးလန်တလန်ကိုအကြံပေးတာပါဆိုတော့ဒါဟိုတော့ဆိုရင်လည်းပဲဟိုဒေါန်ဆန်းစုကြည်ကပြောပြပါတယ်ဒါအခုလိုမျိုးဒီမီတာကားတွေတိုးကောက်မယ်ကိစ္စတွေဘာတွေဟာလူတို့နဲ့ဟိုသဘောထားကိုရယူသင့်တယ်လူတို့နဲ့တိုင်ပင်ဆွေးနွေးပြီးတော့မှသာလုပ်သင့်တယ်ဆိုတာမျိုးပေါ့လေဆိုတော့ဟိုအာနာရှင်ဆန်ဆန်ပေါ့ကိုလို့ချင်တယ်လို့လုပ်လို့မရဘူးဆိုပြီးတော့ဟိုတော့ဒီ2023လောက်တုန်းကတော့ပြောခဲ့ပူပါတယ်ဒါမှလည်းအခုကြတော့ဒီလက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ဒါသက်ဆိုင်ရာအဖွဲ့အစည်းတွေအတိုင်းအဝိုင်းနေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လုပ်တယ်ဆိုတာမျိုးအဲကြေညာထားပါတယ်ဒါမှလည်းပဲတော်တော်များများလေးရှိရအတန်ထွက်လာတာကတော့ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှဟိုညှိနှိုင်းတိုင်ပင်တာမျိုးမသိရဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကိုသက်စင်ဆိုတော့ဒီလိုပေါ့လေဒီအစိုးရအနေနဲ့အခုလိုပုံစံမျိုးဆောင်ရွက်သွားတာနဲ့ပတ်သက်ပြီးတော့ပေါ့လေဒီဘလူးတူးနဲ့ညှိနှိုင်းပြီးတော့ဆက်ဆက်ပြီးတော့လုပ်ဖို့ကိစ္စဟာဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲကိုသက်စင်ဖြစ်ပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အဓိကအဖြစ်လူတူးနဲ့ပတ်သက်တဲ့လူတူးနဲ့အဓိကပတ်သက်တဲ့ကိုဆက်ဆက်မြင့်ကြည့်ဆောင်ပေါ့နော်ဒါဒုတိယအကြိမ်နဲ့ပြည်သူ့ရဲ့လုံးနဲ့ပတ်သက်တဲ့ကိစ္စလူကိစ္စမျိုးမှာဒါရိုက်ပတ်သက်တဲ့လူတူးအဓိက ဟုတ်တယ်လို့ပါပါအဓိကအဖြစ်တော့အကြောင်းကြားနဲ့အတိပေးရမယ်ပြီးရင်လူတို့ရဲ့သဘောထားမျိုးပြန်ပြီးခေါ်ယူရမှာပါအဲ့လိုမျိုးပဲနဲ့ဒီနေ့ရန်ကုန်ပြည်သားကြီးအစိုးရဝန်ကြီးချုပ်ဒုမင်းကျော်စုမျိုးပေါ့ဒါသူတို့ဒီဒီဆက်ဒီဟိုလုပ်ငန်းရှင်ကြီးတွေကနေပြီးတော့သူတို့ပြောတယ်ဆက်စပ်ကြီးတွေခါကျတော့သူတို့တွေကနေပြီးတော့ဆက်စပ်ကြီးဒီဘောနေနေဝယ်ထားရတယ်ဟိုလိုဒီဇက်ကြီး ဒီလိုမျိုးရှင်တစုအနည်းဆုံးရဲ့သဘောထားကိုကြည့်တော့ဒီလိုမျိုးပြန်ပြင်ကြောင်းလဲဆိုတာဒါမဖြစ်တဲ့နေကိစ္စပါအမှန်လို့ကြည့်ရမှာပြည်သူလူအများစုကလည်းတင်းလျှောက်ထားတဲ့ရွေးကောက်ခံကိုယ်စားလှယ်တွေနဲ့အနည်းဆုံးရှင်တော့သွတ်တော်တွေမှာဆွေးနွေးပြီးတော့မှဒါတင်ဒီကိစ္စကိုလုပ်ပြန်ပါလေအဲ့လိုမဟုတ်ခဲနဲ့ကိုယ့်သဘောနဲ့ကိုဟိုနည်းစဉ်အတိုင်းဝန်လုပ်ငန်းရှင်တို့နဲ့ဟို
တရက်လေးလိုင်းဆွေးနွေးပွဲအချိန်ပြည့်သွားပြီမို့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါရစေခင်ဗျာပါဝင်ခဲ့တဲ့ဒီအားလုံးကိုကျေးဇူးထူးတင်ပါတယ်ခင်ဗျာ